က်နိုင်ငံမှာဟာချိုင်းဒေတာမှာရှိတဲ့ပင်လယ်ရေထွက်စားတောက်ကုန်ထုတ်လုပ်တဲ့ကုမ္ပဏီမှာအလုပ်လုပ်ကန်နေတဲ့ထောင်နဲ့ချီတဲ့မြန်မာအလုပ်သမားတွေဒီကနေ့ဆန္ဒပြခဲ့ကြပါတယ်။အလုပ်သမားတရားကြောအကြောင်းမဲ့အလုပ်ဖြုတ်ခံရပြီးတဲ့နောက်အလုပ်သမားတွေကိုအလုပ်ပြန်ရရေးတောင်းဆိုတဲ့အနေနဲ့ဆန္ဒပြခဲ့ကြတာပါ။ထိုင်းနိုင်ငံမှာအလုပ်သမားတွေအခုလိုမျိုးအလုပ်ဖြုတ်ခံရတာဒီမကြာခဏဖြစ်လာနေတယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်နန္ဒချန်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ။
ဟုတ်ပါတယ်ထိုင်းနိုင်ငံမဟာချိုင်းဒေသမှာရှိတဲ့ CP ပင်လယ်ရေထွက်အစားအသောက်ထုတ်လုပ်တဲ့ကုမ္ပဏီမှာအလုပ်လုပ်ကိုင်းနေတဲ့မြန်မာအလုပ်သမား 2,000 ကျော်ဟာဒီကနေ့မနက် 7:00 နာရီလောက်ကစပြီးဆန္ဒပြခဲ့ကြတာပါအကြောင်းကတော့အဲ့ဒီ CP ကုမ္ပဏီမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာအလုပ်သမား116ယောက်ကိုအလုပ်ရှာပေးတဲ့ပွဲစားတွေကအလုပ်ဖြုတ်ပစ်ခဲ့တာကြောင့်ဖြစ်ပြီးဒီအလုပ်သမားတွေကိုအလုပ်ပြန်ခန့်ရေးအပါအဝင်အချက်၃ချက်ကိုအဓိကတောင်းဆိုခဲ့ကြတယ်လို့ထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းအလုပ်သမားများအခွင့်အရေးကွန်ရက်မှကိုအောင်ကျော်က VOA ကိုပြောပါဗျာ
။အလုပ်တောင်းဆိုချက်ကတော့နောက်နောက်ဝင်တဲ့ဒီလိုမျိုးအလုပ်သမားတွေကိုအလုပ်အကြောင်းမဲ့တဲ့အလုပ်ထုတ်ပေးခြင်းမပြုလုပ်ဖို့ဒီနေ့ကျင်းနေမှာပါသွားတဲ့လူကြီးတရားခက်ခဲတာကိုပြည်ထောင်စုမှာပြန်လည်ထမ်းဆောင်ဝင်ရဖို့အဲ့လောက်တန်းတည်းပြင်ပြီးဖို့တောင်းဆိုလိုက်တဲ့ကြောင့်လုံးလည်းမိနေလို့အဆင်ပြေသွားပါပြီ။နောက်သူနည်းသူသွားပဲအခုရပန်းလေးမှာဆိုလို့ချင်းတခြားတော့စက်ရုံအသေးလေးတွေမှာလဲအလုပ်ထုတ်မှုတွေလုပ်သားဥယျာဉ်ချုပ်မှုတွေကျွန်တော်ရပန်းရခါကြားနေရတယ်။လက်တလုံးကျွန်တော်ကိုယ်တိုင်ကြည့်လိုက်ရတဲ့အနေအထားမှာတော့ဒီရပန်းမှာ3ခုလောက်ရှိနေပါပဲ
။လက်ရှိ CP စက်ရုံမှာအလုပ်လုပ်ကင်နေတဲ့အလုပ်သမားဥယျာဉ်3000လောက်ရှိပါတယ်။ကုမ္ပဏီပိုင်ရှင်ကတော့ဒီအလုပ်သမား116ယောက်အလုပ်ဖြုတ်ခံရတာကိုသူမသိတဲ့အကြောင်းနဲ့အလုပ်ဖြုတ်ခံရသူအားလုံးကိုပြန်ခန့်ပေးမှဖြစ်တဲ့အကြောင်းအလုပ်သမားတွေရဲ့တောင်းဆိုချက်တွေကိုညနေဆောင်မှလိုက်ရောပေးခဲ့တယ်လို့လည်းကိုအောင်ကျော်ကပြောပြခဲ့ပါဗျ။ဒီ CP ဆက်ရုံမှာအခုလိုအလုပ်သမားတွေအလုပ်ဖြုတ်ခံရလို့ဆန္ဒပြတာဒါဒုတိယအကြိမ်ဖြစ်ပြီးတော့ဒီနှစ်ဇန်နဝါရီလ29ရက်နေ့တုန်းကလည်းအခုလိုပဲဆန္ဒပြတာဖြစ်ခဲ့ပူပါဗျ။ဒါအပြင်မကြသေးခင်ကလအနည်းငယ်အားစလို့ထိုင်းနိုင်ငံမှာအခုလိုမျိုးမကြာခဏအလုပ်သမားတွေအလုပ်ဖြုတ်ခံရတာပိုများလာပါတယ်။အလုပ်ရှာပေးတဲ့ပွဲစားတွေကသူတို့အကျိုးအမြတ်ရရှိအောင်လို့လက်ရှိလုပ်ကိုင်နေတဲ့အလုပ်သမားတွေရဲ့နေရာမှာအလုပ်သမားအစ်တွေကိုအစားထိုးမှုတွေလုပ်လာနေတာဖြစ်တယ်လို့လည်းကိုအောင်ကျော်ကပြောပါတယ်။ဒါပေမဲ့လည်းရွှေပြောင်းအလုပ်သမားတွေပေါ့အများနဲ့ဖိနှိပ်ဆက်ဆံလေးရှိတဲ့ထိုင်းနိုင်ငံမှာအလုပ်ရှင်တွေအနေနဲ့အရင်လိုအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေအင်ရှင်ထိုင်းနိုင်ငံသားတွေရဲ့အနိုင်ကျင့်မှုတွေကတော့လုံးဝပပျောက်သွားတာမျိုးမဟုတ်ပေမဲ့လွန်ခဲ့တဲ့နှစ်နှစ်ကစလို့တိတိတတ်တရော့သွားတာတွေ့ရပြီးတော့ဒါတွေဟာနိုင်ငံတကာရဲ့ဖိအားတွေကြောင့်ရောမြန်မာနိုင်ငံရဲ့အပြောင်းလဲကြောင့်ရောပါတယ်လို့ကိုအောင်ကျော်ကဆက်ပြောပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေဟာနိုင်ငံတကာတိရှိသွားခဲ့တဲ့အချိန်မှာစိတ်ရောလွတ်ရုံတွေကသူတို့ပုံမှန်အလုပ်တွေကလက်ပတ်နိုင်စွာမရှိတော့ဘဲနိုင်ငံတကာအော်ဒါတွေဝယ်လက်တွေနေမှာအဝယ်လျှော့လာတာမျိုးတို့ရေးပစ်ထုတ်တန်ခတ်တာမျိုးတွေဖြစ်ပေါ်လာတဲ့အခါကျတော့သူတို့အနေနဲ့လည်းအလုပ်သမားအခွင့်အရေးကိုဒီတဲ့ပုံမှုပြီးကောင်းမွန်လုပ်မှသာလဲထိုင်းနိုင်ငံရဲ့ကွန်ထရိုးလုပ်မှုနဲ့စီးပွားရေးလုပ်ငန်းနဲ့ပတ်သွားမယ်ဆိုတော့သူတိလာတဲ့အတွက်ကြောင့်သူတို့လျှော့တာတစ်ပိုင်းနောက်တစ်ခါမြန်မာအလုပ်သမားတွေကိုယ်နိုင်ကလည်းတရားဝင်အလုပ်သမားတွေကျင့်နေပြီးဖြစ်တဲ့အတွက်ကြောင့်ဒီလိုအလုပ်သမားအခွင့်အရေးကိုသူတို့ငုံခံကြမလို့ဘူးပြန်လည်ဆင်းနေတာမျိုးတွေပဲလှုပ်လာခဲ့တဲ့အခါကျတော့အလုပ်သမားအခွင့်အရေးချိုးဖောက်တဲ့ကဏ္ဍတွေမှာကျော့ပါလာတာကိုကျွန်တော်တွေ့ရှိရတယ်ခင်ဗျာနောက်တစ်ခါကျွန်တော်တို့ဒီတိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဟာတဲ့ဒီနှစ်3ခုလောက်ဒီကုသမကော့ကူဖန်တီတီရက်တိလာခဲ့ညနေမှာလွန်ခဲ့တဲ့နှစ်လောက်အတိုင်းတာစပြီးမှဟိုမြန်မာအစိုးရကနေမှဒီမှာရှိတဲ့ပြည်နိုင်ငံသားအလို့သမားတွေကိုကျွတ်ဆုံတာကြီးကြီးချူတာတွေနောက်တစ်ခါဒေါန်ဆန်းစီတွေကလည်းအဲ့အစပြီးမှတော်တော်လေးကြောင်းလဲလာခဲ့တယ်ဆိုတော့ပို့ပြီးမှထိုင်းနိုင်ငံကိုမြန်မာအစိုးရအလို့သမားဝင်ကြီးတွေလာတာတော်တော်စိတ်လာတယ်ခင်ဗျာစိတ်ရောက်လို့ရနေမှာအခုလိုကြေညာဖြစ်ရင်လည်းဖြစ်လျာနေရတယ်မှာသူတို့တက်နေသောကွန်မြူနတီချင်းတွေညှိနှိုင်းနေတယ်ဆင်းနေတယ်လှုပ်လာခဲ့တဲ့ကြောင်းအစိုးရနောက်ခုရပူပေါင်းဆောင်ရွက်မှုကြီးအားကြောင့်လည်းအလို့သမားကြီးအခွင့်အရေးကဖွံ့ဖြိုးတိုးတက်လာတယ်ဆိုတာလည်းတခန်းတခန်းနဲ့ပါပါတယ်ခင်ဗျ
။ထိုင်းနိုင်ငံမှာလှုပ်လှုပ်ကန်နေတဲ့မြန်မာအလို့သမားဥယျာဉ်နှစ်တန်းနီးပါးရှိပြီးတော့ဒီထဲကတန်းကျော်သားတရားဝင်အလို့လှုပ်ခွင့်လက်မှတ်ရှိကြတာလည်းဖြစ်ပါတယ်ရှင်။